ကချင်ပြည်နယ်မှာအခုဆိုရင်တကြောပြန်စစ်ပွဲတွေပြန်ဖြစ်လာတယ်ပေါ့နော်အဲ့တော့ဒီကျွန်တော်မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေအားဖြင့်ရခိုင်ပြည်နယ်ဘက်ကအရေးကိစ္စတွေပြီးတော့အခုကချင်ပြည်နယ်မှာစစ်ကပြန်ပူလာပြီးတော့ဖြစ်လာတယ်အဲ့တော့ဒေါခင်ဂျာတို့ရဲ့ဒီအရက်ဖက်လူမှုအဖွဲ့အစည်း CSO တွေအနေနဲ့ကဒီစစ်ပွဲတွေရစရေးကိစ္စနဲ့ပတ်သက်ပြီးတော့ဟာလာဘယ်လိုမျိုးဆောင်ရွက်နေတာရှိပါလဲဘယ်လိုအပိုင်းတွေမှာရှိပါ
အခုချိန်မှာတော့ဒီအရက်ဖက်အဖွဲ့အစည်းတွေနေနဲ့လောက်ကင်ဆောင်ရွက်နိုင်တဲ့အတိုင်းတာပမာဏအင်မတန်နည်းပါတယ်အရက်ဖက်အဖွဲ့အစည်းတွေတို့အနေနဲ့စုပေါင်းပြီးတော့မှဒီ statement တွေထုတ်ပြီးတော့မှသက်ဆိုင်ရာဒီဌာနတွေကိုပို့ပေးတာလောက်ပဲရှိပါတယ်ရှင့်ဒီထက်ပိုပြီးလှုပ်ဆောင်နိုင်မှုအတွက်လည်းလမ်းကြောင်းကတော့မရှိဘူးဆိုတော့မြင်ရပါတယ်ရှင့
်အဲ့တော့ဒေါခွန်ဂျာတို့ရဲ့ဒီဟလာအထူးသဖြင့်ကချင်တိုင်းသားတွေရဲ့အရက်ဖက်လူအဖွဲ့အစည်းတွေအနေနဲ့ဟလာပြည်내အစိုးရကိုပဲဖြစ်ဖြစ်ဘ ഹു ပြည်ထောင်စုအစိုးရကိုပဲဖြစ်ဖြစ်ချင်းကပ်ပြီးတော့မှဒီစစ်ပွဲကြီးငင်းဟိုရက်စဲကြီးကိစ္စဟလာဒီဒုက္ခတွေကြီးကိစ္စဖြေရှင်းမှုဘယ်လိုမျိုးချင်းကပ်ဆောင်ရွက်မှုတွေရောမလုပ်ဘူးလားခင်ဗျ
ဒီအမျိုးတွေကိုလှုပ်ဆောင်နေတာကတော့တောက်လျှောက်လှုပ်ဆောင်နေပါတယ်2017ကတည်းကနေပြီးတော့မှကျမတို့ဒီပြည်နယ်အစိုးရနဲ့တော်၎င်းပြင်ပြည်ထောင်စုအစိုးရလို့ပြောတဲ့အခါမှာတက်ဆိုင်ရာဝန်ကြီးဌာနဒါမှမဟုတ်လို့ရှိရင်လည်းဒီငင်းချိုင်းရင်းနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့ဒီဌာနတွေနဲ့ကျမတို့ဒီချိတ်ဆက်ပြီးတော့မှဒီပူပေါင်းလှုပ်ဆောင်တဲ့ကဏ္ဍလည်းရှိတယ်လို့တစ်ဖက်ကနေပြီးတော့မှဖိအားပေးတွန်းအားပေးတဲ့ပုံစံမျိုးနဲ့ဖြစ်အောင်စန္ဒဖော်ထုတ်တဲ့လုပ်ငန်းတွေမျိုးကိုလည်းကျမတို့လုပ်ခဲ့ကြပါတယ်ရှင်ဥပမာဆိုလို့ရှိရင်တော့2015မတိုင်ခင်မှာဆိုရင်ဒီကျမတို့ဒီ MPC ကိုစာပို့တာမျိုးတစ်ဖက်ကနေလည်းတိုင်းဒေသနဲ့ကိုင်အဖွဲ့အစည်းတွေပဲဆိုလို့ရှိရင် UNFC ကိုတွားပြီးတော့မှကျမတို့ advocacy လုပ်တာမျိုးတွေ lobby လုပ်တာမျိုးတွေအကြိမ်ကြိမ်များစွာလုပ်ခဲ့ပါတယ်သို့တော်လည်းပဲအရင်ဒီ2016ရဲ့နောက်ပိုင်းမှာတော့ကျမတို့ဒီလိုလုပ်နိုင်မှုအခွင့်အလမ်းတွေဟာအင်တာနယ်ပါသွားပါတယ်ဘာဖြစ်လို့လဲဆိုရင်တော့အရင်တော့က MPC မှာလုပ်နိုင်တယ်လို့အခုချိန်မှာ NRPC မှာကျတော့ဒီတန်းတူလုပ်နိုင်မှုအတွက်ကျမတို့ဘယ်သူ့ကိုဆက်သွယ်ဆောင်ရွက်ရမလဲဆိုတာတောင်မှတိတ်ဒီ contact point ကိုတောင်ပျောက်နေတယ်လို့ဖြစ်နေပါတယ်တပြိုင်နက်တည်းမှာလည်းပဲဒီ27ရာစုပင်လုံး process ကနေပြီးသွားမယ်ဆိုရင်လည်းပဲခုချိန်မှာတော့ဒီဟာကတော့ showcase တစ်ခုလို့ဖြစ်နေတဲ့အခါထိရောက်စွာဒီစီရက်ဆဲမှုတွေကိုတားဆီးနိုင်ဖို့အတွက်အထိလွှမ်းမိုးနိုင်မှုမရှိဘူးဆိုတာကိုတွေ့ရပါတယ်ရှင်နောက်တစ်ပိုင်းတပြိုင်နက်တည်းမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းလို့ပြောတဲ့အခါမှာ UNFC ကတော့မရှိတော့တဲ့လောက်ကိုဖြစ်လာတဲ့အခါမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအားလုံးကိုဦးတည်ပြီးကျွန်တော်တို့ advocacy လုပ်ရမယ်ဆိုရင်ဘယ်ကိုသွားလုပ်ရမလဲဆိုတဲ့ contact point ကဒီဆုံးမတစ်ခုကတော့ပျောက်ဆုံးနေတယ်လို့ဖြစ်နေပါတယ်။ဒါကြောင့်မို့လို့အရက်ဖက်အဖွဲ့အစည်းတွေအနေနဲ့အခုချိန်မှာလုပ်နိုင်တာဆိုရင်ဒီ statement ဝိုင်းထုတ်တာမျိုး၊စန္ဒဖော်ထုတ်တာမျိုး၊ open letter ရေးတာမျိုးဒီလောက်ပဲလုပ်ဆောင်နေပါတယ်
။အဲ့တော့ဒီဟလာစစ်ပွဲတွေအဓိကကချင်ပြည်နယ်မှာဖြစ်နေရတာကတချို့ဝေဖန်သုံးသပ်သူတွေပြောတာကတယံစာတကြောက်လို့ပြောတယ်။အဲ့တော့တမရိုဘက်ကရောဒီကချင်လက်နက်ကိုင်အဖွဲ့ကရောတကယ်ပဲဒီတယံစာတတွေပေါ်မှာပို့ပြီးတော့အာယုံစိုက်နေတာမို့လို့ဒီစစ်ပွဲတွေကတကယ်ဖြစ်နေတာပ
ါအခုချိန်မှာကြည့်မယ်ဆိုရင်တယံဇာတာလို့ပြောလို့ရှိရင်ထဲ့သွင်းစဉ်းစားစရာတောင်မလိုတော့လောက်ဖြစ်နေပါတယ်ဘာဖြစ်လို့လဲဆိုရင်ထိမ့်ချုပ်မှုတွေကတော့အကုန်လုံးရှိပြီးသားဖြစ်နေပြီလို့ယူဆရတယ်သို့တော်လည်းပဲဒီတယံဇာတာဟာဒီအကြောင်းရင်းတွေအများကြီးထဲကတစ်ခုလောက်ပဲဖြစ်နိုင်ပါတယ်တခြားအကြောင်းရင်းတွေများစွာရှိပါသေးတယ်ဥပမာဆိုရင်ဒီတစ်ခေါက်မှာဒီတိုက်ပွဲဖြစ်သွားတဲ့ဖက်ကတ်မြို့နယ်မိုးကောင်းမြို့နယ်ပြီးလို့ရှိရင်တနိုင်းမြို့နယ်တွေကိုကြည့်လိုက်မယ်ဆိုရင်တရုတ်ရဲ့ဒီ Belt and Road စီမံကိန်းတွေပေါ့ဒီလမ်းကြောင်းတွေစီမံကိန်းတွေနဲ့ပတ်သက်ပြီးတော့မှဆိုလို့ရှိရင်လည်းဓာတ်ရိုက်ထိစပ်နေတာကိုတွေ့ရပါတယ်။ဘာဖြစ်လို့လဲဆိုရင်ကျမတို့ကချင်ပြည်နယ်ဟာလူဦးရေအများကြီးရှိတဲ့တရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံနှစ်ခုစလုံးကိုကုန်လမ်းကနေပြီးတော့မှအတူဆုံးဆက်သွယ်ပေးနိုင်တဲ့လမ်းကြောင်းဖြစ်နေပါတယ်။နေရာဒေသတစ်ခုဖြစ်နေတယ်။အခုတိုက်ပွဲဖြစ်တဲ့နေရာတိုင်းဟာအဲ့ဒီလမ်းကြောင်းပေါ်မှာမလွတ်မကင်းဖြစ်နေတဲ့နေရာတွေပဲဖြစ်နေပါတယ်ရှင့်။ဒါကြောင့်မို့လို့ဒီတရုတ်နိုင်ငံရဲ့ဒီလှုပ်ရှားမှုတို့ရဲ့ရင်းနှီးမြှုပ်နှံမှုတို့ရဲ့စိတ်ပါဝင်စားမှုကိုကျမတို့မေ့ထားလို့မရပါဘူးရှင့်။အဲ့တော့နောက်ဆုံးကြည့်လိုက်မယ်ဆိုလို့ရှိရင်တော့ဒါအကြောင်းရင်းတွေအမျိုးမျိုးကြောင်းဖြစ်တယ်။သို့တော်လည်းပဲနောက်ဆုံးမိမိတို့ရဲ့နိုင်ငံတော်အစိုးရကသာဆန္ဒရှိတယ်ဆိုရင်တော့ဖြေရှင်းလို့ရတဲ့ပြဿနာတစ်ခုဖြစ်တယ်လို့လည်းမြင်ပါတယ်ရှင့
်။အဲ့တော့ဟိုတချို့ကဝေဖန်သုံးသပ်တာတွေတော့ရှိပါတယ်။ဒီ NLD အစိုးရကတက်မတော်ပေါ်ကိုဩဇာမညောင်းတဲ့အတွက်ကြောင့်မို့လို့ပေါ့လေ။အဲဒီစစ်ပွဲတွေကဆက်ရှိနေရတယ်ဆိုပြီးတော့ဟိုတချို့တိုင်းသားလက်နက်ကိုင်နိုင်ငံရေးခေါင်းဆောင်တွေအားလုံးကျွန်တော်တို့ဖြေချမှုတာရှိပါတယ်။ဆိုတော့လက်တွေ့အခြေအနေမှာစစ်ပွဲတွေတကယ်ရပ်သွားဖို့ကအဓိကဘယ်လိုအချက်တွေကိုဖြေရှင်းရနိုင်တယ်လို့မြင်မိပါသလဲ
။တကယ်တမ်းကတော့ဒီဖြေရှင်းမှုအတွက်ဆိုရင်တော့တပ်မတော်ပြည်တော်နိုင်ငံတော်အစိုးရပြီးလို့ရှိရင်တော့တိုင်းသားလက်နက်ကိုင်များအဖွဲ့အစည်းတွေအားလုံးတို့ကိုယ်တိုင်ကိုကဒီဖြေရှင်းလို့တဲ့ဆန္ဒတစ်ခုရှိမယ်ဆိုရင်တော့ဖြေရှင်းလို့ရပါလိမ့်မယ်။ လောလောဆယ်တော့ဒီ2008အခြေခံဥပဒေကိုပဲကျမတို့ဒီ excuse တစ်ခုအနေနဲ့အဲညွန်ပြပြီးတော့မှဒီဟာနဲ့ပဲခြင်ပြီးတော့မှအာလှုပ်တင်လှုပ်ထိုက်တာကိုမလှုပ်ပဲနဲ့ဒီထားထားလိုက်တယ်ဆိုတာကိုလည်းမြင်သာနေပါတယ်ရှင့်အဲ့တော့ဒီဆန္ဒတစ်ခုရှိမယ်ဆိုရင်တော့အကုန်လုံးကို2008အခြေခံဥပဒေအောက်မှာပဲအားလုံးဆွေးနွေးကြမယ်ဆိုရင်တော့အဆင်အပြေဆုံးပဲဖြစ်ပါတယ်ရှင့်အာပြန်ပြီးပြောမယ်ဆိုရင်တော့လေဒီ2008အခြေခံဥပဒေကိုလုံးဝပြုပြင်ပြီးတော့မှဒီအယက်သားအစိုးရရဲ့အောက်မှာတတ်မတော်ကနာခံတဲ့အဲအုတ်ချုပ်ရေးစနစ်မျိုးဖြစ်မှာပဲအဆင်ပြေပါလိမ့်မယ်
အဲ့တော့အခုပြောသွားသလိုပေါ့အယက်သားအစိုးရရဲ့အောက်မှာတတ်မတော်ကဝန်ထမ်းအဖွဲ့အစည်းတရားအနေနဲ့လိုက်ပါပြီးတော့ဆောင်ရွက်နိုင်ဖို့တမရော်ရဲ့စိတ်နေသဘောထားရောအစဉ်နဲ့အနေထားရှိနေတယ်လို့မြင်မိပါလားအ
ာလက်တွေ့ကျမတို့ရဲ့ဒေတာမှာရှိနေတဲ့အပြဿနာတွေကိုကြည့်မယ်ဆိုရင်တော့ဒီဆန္ဒကိုတော့ကျမတို့မမြင်ရပါဘူးရှင်ဒါပေမဲ့လည်းဒီတမရော်လို့ပြောတဲ့အခါမှာ institution ဖြစ်တဲ့အတွက်ကြောင့် institution အနေနဲ့လည်းကျမတို့မူဝါဒဘယ်လိုရေးဆွဲထားတယ်လဲဆိုတာတမရော်ဘက်ကပဲသိနိုင်မယ်လို့ယူဆပါတယ်သို့တော်လည်းပဲဒီ institution တွေထဲမှာဥဆောင်နေတဲ့ဒီခေါင်းဆောင်တယောက်ချင်းစီရဲ့စိတ်ဆန္ဒအပေါ်မှာလည်းအများကြီးမူတည်တယ်လို့ယူဆပါတယ်ရှင်ဘာဖြစ်လို့လဲဆိုရင်တော့နိုင်ငံအများကြီးထဲမှာလည်းဒီလိုမျိုးinstitutionalize ဖြစ်နေပြီးသားဒီတမတော်တွေအများကြီးရှိပါတယ်ဒါပေမဲ့တို့ရဲ့အုပ်ချုပ်သူတွေရဲ့ဆန္ဒအပေါ်မှာမူတည်ပြီးစစ်ပွဲနဲ့ငြိမ်းချမ်းရေးတွေဖြစ်ပွားခဲ့တဲ့တာတကတွေအများကြီးရှိပါတယ်ရှင
်အဲ့တော့တမတော်ကတော့ပြောလို့ပြောတာရှိပါတယ်ဒီနိုင်ငံတော်ကိုသူတို့ကကာကွယ်စောင့်ရှောက်အောင်ပဲပြီးတော့ဒီနိုင်ငံတော်မှာပိုင်ဆိုင်တဲ့အရာတွေကနိုင်ငံသူနိုင်ငံသားတွေအားလုံးအတွက်ဖြစ်တာကြောင့်မို့လို့ဒါကိုသူတို့ကကာကွယ်စောင့်ရှောက်ဖို့လိုတယ်ဒါကြောင့်မို့လို့အဲဒီလိုစစ်ပွဲတွေဖြစ်လာရတာမျိုးလို့တခါလေပြောတတ်ပါတယ်အဲ့ဒီတော့ဒီအချက်ပေါ်မှာရောဘယ်လိုသုံးသပ်မိလဲ
ကာကွယ်မှုလို့ပြောတဲ့အခါမှာပြည်ပရန်ကကာကွယ်မှုတစ်ခုတည်းလိုအပ်တာမဟုတ်ပါဘူးကျမတို့အနေနဲ့ဒီလုံကာကွယ်ရေးလို့ပြောတဲ့အခါမှာကျမတို့လုံခြုံရေးကိုပြောမယ်ဆိုရင်တခြားကဏ္ဍတွေအများကြီးရှိပါတယ်ဥပမာဆိုလို့ရှိရင်တော့ကျမတို့ energy security ဒါမျိုးတွေပဲစဉ်းစားကြည့်ပါဦးပေါ့ဒီပြင်တော့ဒီ food security ဒါတွေအကုန်ကြည့်မယ်ဆိုရင်တော့ကျမတို့ကာကွယ်ဖို့လိုအပ်တာဟာပြည်ပရန်ကကာကွယ်ဖို့လိုအပ်တာထက်ဒီပြည်တွင်းအထက်မှာတကယ်တမ်းရှိနေတဲ့အရာတွေကိုကာကွယ်ဖို့အတွက်ပိုလိုအပ်နေပါတယ်အဲ့တော့လောလောဆယ်မြန်မာနိုင်ငံမှာကာကွယ်ရေးလို့ပြောတဲ့အခါမှာအာယုံဆိုင်တာကတော့ဒီတမတော်ရဲ့အခန်းကဏ္ဍနဲ့လက်နက်ကင်ခန္ဓာအခန်းကဏ္ဍတစ်ခုကိုပဲကျမတို့ကအာယုံဆိုင်ပြီးဒါကိုပဲကြီးထွားအောင်လှုပ်ဆောင်နေတာတွေ့ရတယ်ရှင့်တော်တော်လည်းပဲအခုချိန်မှာလယ်သမားတွေရဲ့လယ်သိမ်းခံနေရတယ်ပြီးရင်တော့တော်တော်များများမြင်နေရတဲ့ဟာစီမံကိန်းရှိတဲ့အခါမှာရွှေ့ပြောင်းပေးနေရတဲ့အတွက်ကြောင့်မို့လို့ဒီနေ့ကျမတို့ပိုင်ဆိုင်ထားတဲ့အရာတွေကိုယ့်ရဲ့ချွေးနှွေးစာနဲ့ပိုင်ဆိုင်ထားတဲ့အရာတွေပါနောက်တနေ့မှဒီကာကွယ်နိုင်ငံတော်ကိုကာကွယ်တယ်ဆိုတော့ခေါင်းစဉ်ရဲ့အောက်ထဲမှာကျမတို့ဆုံးရှုံးနိုင်ရမယ့်အခြေအနေမျိုးမှဖြစ်နေပါတယ်အမခံချက်မရှိပါဘူးဒါဟာကျမတို့တကယ်တမ်းကာကွယ်တယ်လို့မဆိုလိုနိုင်ဘူးပါရှင်
အဲ့တော့လက်တွေ့အခြေအနေကိုပြန်ကြည့်ရင်ဟုတ်လားဒီရိုဟင်ဂျာအရေးရခိုင်အရေးကိစ္စတွေဟာလားနိုင်ငံတကာမှာမြန်မာနိုင်ငံအစိုးရကဖိအားဖိအတော်လေးခံရပါတယ်ဆိုတော့ဒီလိုအခင်းချင်းတွေအနည်းငယ်ငြိမ်သွားတဲ့အခြေအနေမှာကချင်ဒေသမှာအခုကြောပြန်စစ်ပွဲတွေဖြစ်လာတာကျွန်တော်သတိပြုမိပါတယ်ဆိုတော့ဒီတပ်မတော်ကဟာလားဒီနိုင်ငံရေးအရာပေါ့နော်မြန်မာနိုင်ငံကရှေ့ကိုပြုပြင်ပြောင်းလဲရေးမှာနိုင်ငံရေးရရှေ့ဆက်ဟိုချောချောမွေ့ဟိုတောင်းနိုင်အောင်လို့အဲသူတို့ကဒီပေါ်မှာတိတ်ပြီးတော့လိုက်ပါဆောင်ရွက်လို့တဲ့ဆန္ဒဟိုမရှိတာမျိုးလို့ပြောနိုင်ပါလား
အာကျမအနေနဲ့ကတော့ kitchen စစ်ပွဲကတော့ဒီ2017ဇွန်လမှာစတင်တာဖြစ်ပါတယ်ရိုဟင်ဂျာအရေးကြတော့2012ဇွန်လမှာပြန်လဲပြီးတော့မှကြီးထွားလာတဲ့ပြဿနာဖြစ်တယ်အဲ့တော့ဒီနှစ်ခုဟာတစ်ခုဘက်မှာနည်းနည်းအားသာလာတိုက်ပွဲများလာရင်နောက်တနေရာမှာနည်းနည်းအေးတယ်နောက်တနေရာမှာနည်းနည်းအေးတဲ့အချိန်မှာနောက်တနေရာမှာပြန်ဖိတိုက်တယ်ဒါတလက်စီလုံဆောင်နေတာပေါ့နော်ဒါကိုကျမတို့သတိပြုမိကြပါတယ်ဒါပေမဲ့ဒီပတ်တန်ကိုကြည့်မယ်ဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံမှာနှစ်ပေါင်းများစွာသုံးဆွဲပြီးသားပြည်တော်အောင်မြင်ပြီးသားပတ်တန်တစ်ခုလို့ဖြစ်နေတယ်ဥပမာဆိုရင်တော့1990ကျော်ကျမတို့ကချင်ဒေသမှာ AECC ကျမတို့ KIO အပါအဝင် AECC နေထိုင်နိုင်ခဲ့ကြပါတယ်ပြီးရင်တော့ဒီ National Convention ပေါ့အဲ့ဒီအချိန်တုန်းကဒီခြေခံဥပဒေကိုရေးနေခဲ့ကြပါတယ်အဲ့ဒီအချိန်မှာကရင်ဒေသနဲ့အခြားသောတိုင်းဒေသဒေသတွေမှာအများကြီးတိုက်ခိုက်ခံခဲ့ကြရပါတယ်အဲ့တော့တလှည့်စီပေါ့ပြီးရင်တော့အဲ့ဒီကာလအတွင်းမှာကျမတို့မြန်မာပြည်အတွင်းမှာဒီဒီမိုကရေစီအရေးအတွက်လှုပ်ရှားတဲ့လူတွေနည်းနည်းအားကောင်းလာရင်နေဆက်မှာတိုက်ပွဲဖြစ်တဲ့အခါမှာကျမတို့ဒီအာယုံတွေကအများအားကွဲပြားသွားတယ်ပေါ့အခုချိန်မှာနေပါလဲပဲဒီပတ်တာမျိုးပဲပြန်တွေ့တယ်နေရကွာသွားတယ်ပြင်းတော့ဒေတာကွာသွားတယ်အချိန်ကွာသွားတယ်ဥဆောင်သူတွေကွာသွားတာပဲရှိပါတယ်ရှင
်ဟုတ်ကဲ့အဲ့တော့တချိန်တခါတော့ကကြတော့ဒီကချင်လက်နက်ကင်တိုင်းသားတွေနဲ့အစိုးရဆိုတာထက်ဒီတက်မတော်ပေါ့လေဘာပဲပြောညှိနှိုင်းနိုင်ခဲ့တယ်ညဉ့်ညံရေးအခြေအနေတခုကိုထိန်းထားနိုင်ခဲ့တယ်အဲ့တော့ဒီဟာမျိုးတွေကပြန်မဖြစ်လာနိုင်တော့ဘူးလားဘာတွေကလိုအပ်ချက်ဖြစ်နေပါသလဲ
ပြန်ဖြစ်လာနိုင်ပါတယ်ဆန္ဒရှိတယ်ဆိုရင်တော့ပြန်ပြီးတော့မှလှုပ်ဆောင်လို့ရပါတယ်ဒါပေမဲ့ဒီ KIO အနေနဲ့ကျွန်မမြင်တာကတော့ပါဝင်နိုင်ဖို့ဆိုလို့ရှိရင်တော့သူ့အနားမှာရှိနေတဲ့မိတ်ဆွေတွေပါခေါ်မရမဲ့အခြေအနေမျိုးဖြစ်ပါတယ်အဲ့တော့ဥပမာဆိုရင်တော့ဒီချမ်းပြည်နယ်မြောက်ပိုင်းကိုကြည့်ရအောင်မြန်မာနိုင်ငံမှာရှိတဲ့135မျိုးဆိုပြီးမှအတိမတ်ပြုထားတဲ့လူမျိုးတွေထဲက40ရာခိုင်နှုန်းလောက်ကအဲ့ဒီဒေသမှာနေထိုင်တာဖြစ်တယ်ပြင်းတော့တိုင်းရင်းသားလက်နက်ကင်တွေထဲက active ဖြစ်တယ်လို့ပြောတဲ့အဖွဲ့တွေအားလုံးကအဲ့ဒီနေရာမှာရှိနေတယ်။အဲ့တော့ဒီအခြေအနေမျိုးမှာအကေရွေ KIO ကလက်မှတ်ထိုးသွားပြီးတော့မှဘေးနားမှာရှိနေတဲ့မိတ်ဆွေအဖွဲ့အစည်းတွေလက်မှတ်မထိုးထားဘူးလက်မှတ်ထိုးခွင့်မရဘူးဆိုလို့ရှိရင်အဲ့ဒီအခြေအနေမှာတကယ်တမ်းဖြစ်ပွားမဲ့ conflict body ပြဿနာဟာဒီ KIO နဲ့တတ်မတော်လည်းမဖြစ်နိုင်တော့ဘူး။အဲတတ်မတော်နဲ့ပြင်းတခြားအဖွဲ့အစည်းတွေလည်းမဖြစ်နိုင်တော့ဘူး။အဲ့ဒီဒါမှာရှိနေတဲ့ signatory နဲ့ non signatory ပေါ့လက်မှတ်ထိုးတဲ့အဖွဲ့နဲ့လက်မှတ်မထိုးတဲ့အဖွဲ့တွေကြားထဲမှာပဲတိုက်ပွဲတွေပြင်းထန်လာမယ်လို့မြင်တယ်ဘာဖြစ်လို့လဲဆိုရင်တော့အဲကျမတို့ဒီနေမီအခြေအနေမှာကြည့်မယ်ဆိုရင် KIO တက်အုပ်ဆုံးနေရအုပ်ချုပ်အုပ်ဆိုးတဲ့နေရပြီးတော့ဒီရှမ်းတက်ပလောင်တက်ဆိုပြီးမှတိရံခွဲခြားတာမရှိဘူးနေရရောရှက်နေတာရှိတယ်ပြီးတော့ဒီရှမ်းရွာကချင်ရွာဒီပလောင်ရွာတွေဒါတွေဟာအတူတကွရောရှက်နေတာဖြစ်တယ်ရှမ်းရွာနဲ့နေတဲ့နေရရှမ်းတက်ရှိမယ်ကချင်ရွာနဲ့နေတဲ့နေရမှာကချင်တက်ရှိမှာပဲဒီလိုအခြေအနေမျိုးတွေမှာတစ်ဖွဲ့ကလက်မှတ်ထိုးသွားပြီးဂျာနယ်အဖွဲ့လက်မှတ်မထိုးဘူးဆိုလို့ရှိရင်ရှိနေတဲ့ဒီတိုင်းဒါလက်နဲ့ကရင်ချင်းချင်းတိုက်ပွဲဖြစ်တာတင်မကပဲအောက်ခြေမှာရှိနေတဲ့ရွာသူရွာသားတွေကြားထဲမှာတောင်စစ်ဝမ်းကွဲပြားမှုဖြစ်ပြီးမှဒီ communal conflict ပုံစံမျိုးဖြစ်သွားမှာကိုကျွန်တော်အင်တန်ဆိုးရင်နေပါတယ
်အဲ့တော့ဒီ NLD အစိုးရကနောက်ထပ်သက်တမ်းနှစ်နှစ်ကျန်ပါသေးတယ်အဲ့တော့ NLD အစိုးရဒီသက်တမ်းအတွင်းမှာငြင်းငြင်းရေးတကယ်ရမယ်လို့ဒေါခွန်ကြာခံမှမိပါဘူ
းအကယ်၍မြတ်ဆောင်ရွက်မယ်ဆိုရင်တော့ရနိုင်ပါတယ်သို့တော်လည်းပဲအခုချိန်ထိဒီအားလုံလောက်တဲ့အားစိုက်ထုံးမှုကိုကျမတို့မမြင်ရပါဘူးဒါပေမဲ့ NLD အစိုးရကိုကျမတို့တောင်းဆိုချင်တာကလည်းဒီနှစ်အကာလလက်ကျန်နှစ်ကာလအတွင်းမှာဒီ landmark အနေနဲ့ထိထိရရဆောင်ရွက်သွားဖို့အတွက်ဘာအများရှိပါသလဲပေါ့အခုချိန်မှာတော့ကြည့်တိုင်းကြည့်မယ်ဆိုလို့ရှိရင်တော့ဒီကျမတို့ဘယ်အရာမှမထိထိရရဒီ landmark ဖြစ်အောင်ကင်ကွယ်ဆောင်ရွက်နိုင်တာမတွေ့ဘူးအာလှုပ်ဆောင်ဖို့အတွက်အစီအစဉ်ရှိတာကိုလည်းမတွေ့ရတဲ့အခါမှာကျမတို့လည်းနည်းနည်းတော့စိတ်သက်ကြပါတယ်ဒါပေမဲ့လက်ရှိအချိန်မှာ NLD အစိုးရဟာ65ရာခိုင်နှုန်းလောက်တော်ဒီလွတ်တော်နေရာကိုပိုင်ဆိုင်ထားတာဖြစ်တဲ့အတွက်ကြောင့်မို့လို့တကယ်တမ်းလုပ်မယ်ဆိုရင်လှုပ်ဆောင်လို့ရပါတယ်